ရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာ2400ကို biometric ခေါ်ဇီဝအချက်လက်ထည့်သွင်းထားတဲ့မှတ်ပုံတင်လုပ်ပေးပြီဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရကပြောပါရယ်။ဦးချာနဲ့ TechNav data မှာရှိတဲ့မှတ်ပုံတင်ဌာန6ခုမှာလက်ခံတဲ့နေရာပေါင်း100ဖွင့်ထားတာမို့နေ့စဉ်လူပေါင်း12000ကနေ13000လောက်ထိမှတ်ပုံတင်ပေးနိုင်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ passport ဌာနညွှန်ကြားမှုချုပ်ဗိုလ်ချုပ်မက်တ်မတ်ဆူတဲ့ရက်စဝန်ရဲ့ပြောကြားချက်ကိုဒါကာထရီဘျူနယ်တင်မှာဖော်ပြပါတယ်။ဒီလိုလှုပ်ဆောင်မှုကလည်းအမျိုးသားမှတ်ပုံတင်လက်မှတ်ဖြစ်စေ၊ကားမောင်းလိုင်စင်ဒါမှမဟုတ် passport ဖြစ်စေလှုပ်ဖို့ကြိုးစားတဲ့ရိုဟင်ဂျာဟာဘယ်သူလဲဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရကသိလာနိုင်မဲ့အပြင်သူတို့ကိုပြန်ပြီးပို့ဖို့လုပ်ရမှာလဲအထောက်အကူရစေမယ်လို့ပြောပါတယ်။စက်တင်ဘာ12ရက်နေ့ကစပြီးမှတ်ပုံတင်လှုပ်ပေးနေတာဖြစ်ပြီးဒီနှုန်းတိုင်းလှုပ်မယ်ဆိုရင်တလာတွင်းပြီးနိုင်တယ်လို့ကုတူပါလွန်နဲ့ဘလူးခါလီဒုက္ခတဲ့စခန်းတွေကမှတ်ပုံတင်လုပ်ပေးတဲ့နေရာတွေကိုတောက်ကြံနေတွားရောက်ဆင်မှာပြောတာပါ။ဒါအပြင်မှတ်ပုံတင်လက်ခံတဲ့နေရာပို့တိုးပေးဖို့လုပ်နေကြောင်းနဲ့အချက်လက်တွေကူးတဲ့ပို့ပြည့်စုံမယ်ဆိုရင်ကယ်ဆယ်ရေးပစ္စည်းတွေပေးဝေရမှာပို့ပြီးစီကန်းရှိလာနိုင်တယ်လို့ဆိုပါတယ်။ဒုက္ခသည်တွေဟာလိုလိုလားလားပဲမှတ်ပုံတင်ကိစ္စကိုလုပ်နေကြတယ်လို့ကောက်ဆက်ဘဇားကအစိုးရတာဝန်ရှိသူကပြောတယ်လို့ပြဿနာတွေဖြေရှင်းပြီးချိန်လောက်မှာသူတို့ကိုပြန်ပြီးပို့ဖို့အတွက်အခုထုတ်ပေးတဲ့မှတ်ပုံတင်တွေကိုသုံးနိုင်တယ်လို့လည်းမှတ်ပုံတင်အတွက်ဤပညာအကူအညီပေးနေတဲ့ Tiger ID ဖွဲ့ကပြောပါတယ်။ဩဂုတ်လ25ရက်နေ့ကစပြီးမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ဒုက္ခသည်ပေါင်းက9,800ရှိသွားပြီဖြစ်ပြီးသူတို့ထဲက40ရာနှုန်းလောက်ကိုကုတူပါလွန်ဘလူးခါလီနဲ့လေဒါအရက်တွေမှာနေရာချထားပြီးတယ်လို့ကုလသမဂ္ဂကပြောပါတယ်။2015တုန်းကဘင်္ဂလားဒေ့ရှ် passport နဲ့ပြည်ပတော်ရောက်နေထိုင်တဲ့ရိုဟင်ဂျာ9000လောက်ရှိတယ်လို့အဲ့ဒီချိန်ကပြည်ပရောက်လူမှုဖူလုံရင်းနဲ့အလုတ်ကန်ရေးဝန်ကြီးဌာနကပြောပါတယ်။